ရုရှားရေးစုံစမ်းစစ်ဆေးမှုတွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြစ်မှတ်ထားစုံစမ်းမှုတွေမရှိခဲ့ကြောင်းပြည်သူစုံစမ်းစစ်ဆေးဘူရို FBI ညွှန်ကြားရေးမှူးအောင် James Comey လွှတ်တော်မှာထွက်ဆိုခဲ့တဲ့မနေ့တုန်းကထူးထူးခြားခြား Twitter လူမှုကွန်ရက်မှာအတန်တိတ်နေခဲ့တဲ့သမ္မတထရန့်မှာဒီကနေ့မှာတော့လျှို့ဝှက်သတင်းတွေကိုပေါက်ကြားအောင်လုပ်နေသူဟာ FBI ကြီးကဲအောင်သာဖြစ်တဲ့အကြောင်းပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကနှောက်ယှက်ခဲ့တာကိုစုံစမ်းစစ်ဆေးနေတဲ့ FBI ကြီးကဲကိုပြီးခဲ့တဲ့လတဲ့ရာထူးကထုတ်ပယ်တဲ့အချိန်မှာရုရှားကိစ္စသူကောင်းထဲမှာရှိနေခဲ့တယ်လို့လည်းသမ္မတထရန့်ကပြောဆိုထားတာပါ။မနေ့တုန်းကလွှတ်တော်ကျမ်းနာဝဲမှာတော့အင်ဂျီရောအမျိုးသားလူညွန့်ရေးအကြံပေးအရာရှိအောင်ပေါ့စုံစမ်းစစ်ဆေးမှုတွေဆက်မလုပ်ဖို့သမ္မတထရန့်ကဖိအားပေးဖို့ကြိုးစားခဲ့တယ်လို့ယုံကြည်ကြောင်းနဲ့သူ့ကိုရာထူးကဖြုတ်ခဲ့တဲ့အကြောင်းရင်းနဲ့ပတ်သက်လို့လည်းအင်ဂျီရောတာဝန်ရှိသူတွေကပြောင်းချကြလိန်လယ်ပြောဆိုခဲ့ကြောင်း FBI ကြီးကဲအောင်ကထွက်ဆိုခဲ့တာပါ။ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့အမေရိကန်ထောက်လှမ်ရေးအသိုင်းအဝိုင်းကပြောဆိုထားတဲ့ကိစ္စပေါ်စုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်ပြီးသူ့ကိုအလုတ်ကဖြုတ်လိုက်တာလို့လည်းလွှတ်တော်မှတ်တွေကပြောဆိုခဲ့ပါတယ်။ရုရှားရဲ့ကြားဝင်နှောက်ယှက်ခဲ့မှုပေါ်စုံစမ်းစစ်ဆေးနေရတွေကိုလမ်းကြောင်းပြောင်းအောင်လုပ်ဖို့သမ္မတကကြိုးပမ်းခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။တယ်လီတိုထောက်လိုင်းကော်မတီရှင်းမောက်ထွက်ဆိုမှုဟာရာထူးကဖယ်ရှားမခံရခင်လတွေအတွင်းသမ္မတထရန့်နဲ့တွေ့ဆုံခဲ့ရတဲ့နဲ့ပတ်သက်လို့ FBI အကြီးအကဲဟောင်းအနေနဲ့ပထမဆုံးအချိန်လူစုရှင်ကြားထုတ်ဖော်ပြောဆိုခွင့်ရခဲ့တာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ရွေးကောက်ပွဲမှာရုရှားကဂျောင်းဝင်စုပစ်ခဲ့တဲ့အကြောင်းအမေရိကန်ထောက်လိုင်းအသိုင်းအဝိုင်းကအလေးနဲ့လက်ခံထားစေဖြစ်တယ်လို့လည်းကြားနာပွဲအတွင်းပြောဆိုခဲ့ပါတယ်။သမ္မတထရန့်ရဲ့ပုဂ္ဂလိကအကျိုးဆောင်ရှင်နေမတ်ကာဇိုဝစ်ကတော့ FBI အကြီးအကဲဟောင်းရဲ့ထွက်ဆိုချက်တွေအရရုရှားရဲ့စုံစမ်းစစ်ဆေးမှုတွေကိုရပ်တန့်ဖို့ညွှန်ကြားတာတိုက်တွန်းတာမျိုးလုပ်ခဲ့တဲ့ထောက်ထားမရှိဘူးလို့ကျန်းနာပွဲအပြီးမှာပဲပြောဆိုခဲ့ပါတယ်။